ိုဗစ်ကာယောဂါကူးစက်မှုတွေကြုံတွေ့နေရတဲ့မြန်မာနိုင်ငံမှာစာတင်ကြောင်းတွေကိုနောက်ခတ်သတင်းတစ်ပတ်စပိတ်ထားဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကကြေညာလိုက်ပါတယ်။ကာယောဂါကူးစက်ပြန့်ပွားမှုတွေတားဆီးထိန်းချုပ်ဖို့အခြေခံပညာကျောင်းတွေပုဂ္ဂလိကစာတင်ကြောင်းတွေနဲ့ဖုံးတော်ကြီးပင်ပညာရေးကျောင်းတွေကိုရှေ့သတင်းပတ်တနင်္လာနေ့ဩဂုတ်လ16ရက်နေ့ကနေ22ရက်နေ့အထိယာယီစပိတ်ထားမှာဖြစ်ကြောင်းကြာသပတေးနေ့ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ကိုဗစ်တတိယလိုင်းကြောင့်ယောဂါပိုးကူးစက်သူနဲ့တေဆုံးသူတွေတိုးလာတဲ့မြန်မာနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်းယောဂါပိုးကူးစက်သူအတည်ပြုလူနာ3430ဦးနဲ့တေဆုံးသူက215ဦးရှိကြောင်းလဲကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။တက်ကွဲဆန်းသတ်မှုနမူနာ12801ဦးကိုစစ်ဆေးခဲ့ရမှာကူးစက်သူလူနာ3400ကျော်တိုးလာတာကြောင့်အခုဆိုရင်ကူးစက်သူစုစုပေါင်း34,430နဲ့တေဆုံးသူက12,669ဦးရှိသွားပြီလို့ပြောပါတယ်။ပြည်နယ်နဲ့တိုင်းဒေသကြီးအသီးသီးမှာလက်တလောဖြစ်ပေါ်နေတဲ့ COVID-19 တတိယလှိုင်းကြောင့် Stay at home မလိုအပ်ဖက်အိမ်ပြင်မထွက်ကြတဲ့အမိန့်ထုတ်ပြန်ထားတဲ့မြို့နယ်ပေါင်းက110ရှိသွားပြီဖြစ်ပြီးအစိုးရရုံးပိတ်ရက်ကိုလည်းဩဂုတ်လ22ရက်နေ့အထိတိုးမြှင့်သတ်မှတ်လိုက်ကြောင်းမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။